Lowe's early Black Friday deals are going fast. Don't miss up to 50% off select major appliances. Plus, up to an extra 25% off when you bundle select major appliances. And with Christmas around the corner, you're going to need more string lights, right? Save $4 on GE LED 100-count string lights, now just $5.98. Lowe's, we help, you save. Valid through 12/3. Selection varies by location. Select locations only. While supplies last. See Lowe's.com for more details.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အမေရိကန်ကသူတို့နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့စိုက်ဘာငွေကြေးလိမ်လည်မှုကြားဖြန့်လုပ်ငန်းကိုတိုက်ဖြတ်ဖို့အတွက် Scam Center Strike Force SCSF ကိုဖွဲ့လိုက်ပြီးတဲ့နောက်မြန်မာစစ်တပ်နဲ့နေကြားစောက်တပ် PGF2 ဟာကြားဖြန့်နှိမ်နင်းရေးတွေကိုစတင်လှုပ်ဆောင်လာတာကိုတွေ့လာရပါတယ်မြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီမြို့ဟာနေဆက်ကုံသွေးရေးမြို့အဖြစ်ကနေ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့နိုင်ငံတကာ၏အာရုံစိုက်မှုကိုမကောင်းသတင်းတွေနဲ့ရလာခဲ့ပါတယ်။အထူးသဖြင့်တောင်ရင်မြစ်ကန်တဘေးမှာရှိတဲ့ရွှေကုတ်ကူမြို့တင်နဲ့ကီကီပတ်လူမျိုးနေရာတွေဟာတရုတ်နိုင်ငံသားအွန်လိုင်းငွေကြေးလိမ်လည်မှုလူသိများတဲ့ကြားဖြန့်အကိုင်းတွေရဲ့ဗဟုဌာနတွေဖြစ်လာခဲ့တာပါ။အဲ့ဒီအဆောက်အအုံဝင်းကြီးတွေထဲမှာနိုင်ငံပေါင်း30ကျော်ကနေလူတွေကိုလိမ်လည်လှည့်ဖျားခေါ်ဆောင်က24နာရီပတ်လုံးလက်နက်ကင်အဆောက်တွေရဲ့ကြီးကြပ်မှုအောက်မှာစိုက်ဘာရာဇဝတ်ငွေကြေးလိမ်လည်မှုတွေကိုကျူးလွန်နေကြတာပါကြားဖြန့်လုပ်ငန်းတွေဟာအစောပိုင်းမှာတရုတ်နိုင်ငံသားတွေကပြစ်မှတ်ထားခဲ့ရကနေတဖြည်းဖြည်းအမေရိကန်နိုင်ငံသားတွေအပါအဝင်ကမ္ဘာတဝန်းမှာရှိတဲ့နိုင်ငံအသီးသီးကနိုင်ငံသားတွေကပါပြစ်မှတ်ထားလာခဲ့တာပါနှစ်စဉ်အမေရိကန်ဒေါ်လာ10ဘီလီယံခန့်အထိဆိုးရှုံးနှင်နာမှုတွေရှိလာခဲ့ရာအဆိုပါလုပ်ငန်းတွေဟာဒေသတွင်ပြည်ထနာရီတာမကတော့ပဲနိုင်ငံတကာရာဇဝတ်မှုကွန်ရက်အဖြစ်ကြီးထွားလာခဲ့တာပါကြားဖြန့်ဆိုတာဟာတရုတ်ဘာသာစကားကနေဆင်းသက်လာပြီးလိမ့်လည်ခြင်းလို့အတိပ္ပယ်ရပါတယ်သူတို့ဟာယင်းဤမြုံနှံမှုအချစ်ရေးအလုတ်အကိုင်းအခွင့်အလန်းစားတဲ့ပုံစံမျိုးစုံနဲ့လူတွေစီကလိမ့်လေကဤပညာကိုအဓိကအသုံးပြုတဲ့ငွေကြေးလိမ့်လည်မှုတွေဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တွေကတရုတ်အစိုးရရဲ့ပြင်းပြင်းထန်ထန်နှိမ်နင်းမှုတွေကြောင့်တရုတ်ရာဇဝတ်ဂိုင်းတွေဟာမြန်မာ၊လာအို၊ကမ်ဘောဒီးယားစတဲ့ဥပဒေအားနည်းတဲ့နိုင်ငံတွေရဲ့နေဆက်ဒေသတွေကိုပြောင်းရွှေ့အခြေချလာခဲ့ကြပါဗျ။အဲ့ဒီဒေသတွေမှာဒေသခံလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အကာအကွယ်နဲ့ဥပဒေမဲ့လွတ်လပ်စွာလှုပ်ရှားခွင့်ရခဲ့ကြရာမြန်မာနိုင်ငံမှာရှိတဲ့စစ်တပ်လက်အောက်ခံကရင်နယ်ခြားစောက်တဲ့ PGF ထိန်းချုပ်နယ်မြေဖြစ်တဲ့မြရီမြို့ဟာသူတို့ရဲ့အဓိကအခြေစိုက်ရာစခန်းတစ်ခုဖြစ်ခဲ့ပါတယ်။သူတို့ရဲ့ငွေကြေးလိမ်လည်မှုတွေကြောင့်အမေရိကန်နိုင်ငံသားတွေရဲ့နှစ်စဉ်10ဘီလီယံနဲ့ချီဆုံးရှုံးနှင်နာမှုတွေဟာအမေရိကန်အစိုးရကိုကြားဖြန့်အပေါ်အာရုံစိုက်ဆိုင်လာခဲ့ပါတယ်။2025ခုနှစ်နိုဝင်ဘာလမတိုင်မီရက်ပိုင်းအလိုမှာအမေရိကန်ဗန္နာယီဌာန OFAC ကမြန်မာနိုင်ငံမှာရှိတဲ့ကြားဖြန့်လုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုစတင်အရေးယူပိတ်ဆို့မှုတွေလုပ်ခဲ့ကြပါတယ်။ PGF ကောင်းဆောင်ဆော့ချစ်သူကိုမေလမှာအမေရိကန်ကပိတ်ဆို့အရေးယူပြီးခဲ့တဲ့နောက်ထပ်မံပြီးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့သူတို့ရဲ့ထိတ်တန့်အရာရှိ၄ဦးတို့ကိုပိတ်ဆို့ခဲ့ပါသေးတယ်။ဒါအပြင်ဝါရှင်တန်ဒီစီကအရှိတောင်အာရှမှာရှိတဲ့ငွေကြေးလိမ်လည်လုပ်ငန်းတွေကိုတိုက်ဖြတ်ဖို့အတွက် Scam Center Striking Force SCSF ကိုဒီလ12ရက်နေ့မှာအမေရိကန်ကဖွဲ့စည်းလိုက်ပါတယ်။အဆိုပါတပ်ဖွဲ့ဟာမြန်မာ၊ကမ်ဘောဒီးယား၊လာအိုတို့ကငွေလိမ်လုပ်ငန်းတွေကိုအဓိကထားတိုက်ဖြတ်မယ်လို့ကြေညာခဲ့ပါတယ်။စိုက်ဘာရာဇဝတ်မှုကြားဖြန့်ကျူးလွန်သူတွေအနေနဲ့ဘယ်နေရာမှာလှုပ်ရှားနေတာဖြစ်စေလိုင်းလံဖန်းစည်းရေးနီးလန်းပေါင်းစုံဆက်လက်အသုံးပြုသွားမှာဖြစ်ကြောင်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနအကြံဖတ်မှုနဲ့ဗန္ဒာရေးထောက်လှမ်းမှုဆိုင်ရာလက်ထောက်အတွင်းရေးမှူးဂျွန်ကေဟာလီကနိုဝင်ဘာ12ရက်နေ့မှာပြောခဲ့ပါတယ်ကြားဖြန့်နေနေရေးအဖွဲ့ဖွဲ့စည်းကြောင်းအမေရိကန်ကကြေညာပြီးနှစ်ရက်အကြာမှာပဲနိုဝင်ဘာ14ရက်နေ့မှာတရုတ်ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်စတဲ့မဲခေါင်လန်ချန်နိုင်ငံ6နိုင်ငံရဲ့ဝန်ကြီးအဆင့်အစည်းအဝေးတစ်ခုကိုတရုတ်နိုင်ငံကူမင်းမြို့မှာပြုလုပ်ခဲ့ပြီးကြားဖြန့်လုပ်ငန်းတွေကိုနှိမ်နင်းမယ်လို့သဘောတူညီခဲ့ကြပါတယ်။အ အဲ့ဒီနောက်စေအုပ်စုခေါင်းဆောင်ကသူ့ရဲ့ဖန်ခီးစဉ်အတွင်းမှာကြားဖြတ်နိုင်နေရေးကိုအမျိုးသားရေးတာဝန်အဖြစ်အပြီးပြက်ရှင်းလိမ့်မယ်လို့နိုဝင်ဘာလ15ရက်နေ့မှာကင်ပင်နယ်မှာပြောကြားခဲ့ပါတယ်။နိုဝင်ဘာ18ရက်နေ့မှာတော့ BGF ပြောရေးဆိုခွင့်ရှိသူဘူမူဂျီနိုင်မောင်စိုးကကြားဖြတ်နိုင်နေရေးအထူးစစ်ဆင်ရေးစတင်တော့မယ်လို့ကြေညာခဲ့ပါတယ
်။ကြားဖြတ်နိုင်နေရေးအထူးစစ်ဆင်ရေးပေါ်ရေးကျွန်တော်စပြီးတော့နော်စတင်ခေါ်နေပါတော့
ကရင်ပြည်နယ်မြောက်ရီမြို့နယ်မှာရှိတဲ့အွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နင်းမယ်လို့စစ်ကော်မရှင်ကကြွေးကြော်ပြီးတဲ့နောက်နိုဝင်ဘာ18ရက်နေ့မှာရွှေကုတ်ကူစီးနှင်းခံရပြီးလူ300ကျော်ဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။တရုတ်နယ်ဇက်နယ်ထိုင်းနယ်ဇက်က BGF တွေကြားဖြတ်လုပ်ကင်နေမှုတွေကိုမတိကျိုးကျွန်ပြုတ်ပေးခဲ့တဲ့အနာသိန်းစစ်တပ်ဟာအမေရိကန်ကကြားဖြတ်အရင်နှိမ်နင်းမယ်လို့ပြောလာတော့မှအခုလိုကြမ်းဖြတ်နှိမ်နင်းရေးတွေလှုပ်ဆောင်လာတာဟာအယောင်ပြတက်တက်သာဖြစ်တယ်လို့ပြောဆိုဝေဖန်မှုတွေရှိလာပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကအခုလိုပြောပါတယ်
။ဒီလက်ရှိလောက်ကင်ဆောင်ရွက်ပြတာတွေကတော့ဒါကျွန်တော်တို့ for sure ပေါ့နော်အပြတက်တက်ပဲဒါလှုပ်တာဖြစ်တယ်။နောက်အထူးသဖြင့်ထပ်ပြီးပြောရင်တော့ဒီတက်တဲ့ကံပစ္စည်းဖြောက်ပြက်တယ်ဆိုတဲ့အခြေအနေမျိုးနဲ့တော့ပို့ပြီးတော့တူရယ်ဆိုတာလေကျွန်တော်တို့ပြောကြထားပြီးဖြစ်တယ်ပေါ့နော်ဒီတရုတ်နိုင်ငံမှာဖန်ဆီးထင်းထင်းထားတဲ့ဒီဝေဆန်းတို့ရဲ့ထွက်ဆိုချက်တွေအရဆိုရင်လည်းပဲဒီစစ်တပ်တာဝန်ရှိသူတွေစီကနေအကာအကွယ်ရခဲ့ရဆိုတာလေဒီတာဝန်ရှိသူတွေကိုငွေချေးစုံတွေကပေးရခဲ့ရတယ်ဆိုတာမျိုးတွေပေါ့နော်ဒါတွေလည်းပဲကျွန်တော်တို့ဒီထဲမှာလည်းပါဝင်နေတာဟုတ်လားတတွေ့ရမှာဖြစ်ပါတယ်ဗျာ
အမေရိကန်ရဲ့ဖိအားကြောင့်ကြားဖြန့်လုပ်ငန်းတွေချက်ချင်းနှိမ်နင်းနေကြပေမဲ့အဓိကကျိုးကင်သူကတော့တရုတ်နိုင်ငံရဲ့သဘောထားဖြစ်ပါတယ်။အွန်လိုင်းလိမ်လည်မှုရဲ့အဓိကတားကောင်တွေဟာတရုတ်နိုင်ငံသားတွေဖြစ်ပြီးတော့ဒီလုပ်ငန်းတွေကြောင့်တရုတ်နိုင်ငံသားတွေရဲ့ငွေကြေးဆုံးရှုံးမှုဟာနှစ်စဉ်ဘီလီယံနဲ့ချီရှိခဲ့တယ်လို့ဆိုပါတယ်။2025ခုနှစ်ဇန်နဝါရီလမှာတော့နာမည်ကြီးတရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ရှင်မြောက်ရီအနီးကြားဖြန့်စခန်းမှာလူကုန်ကူးခံရပြီးတဲ့နောက်ဖမ်းဆီးချုပ်နှောင်ခံရတဲ့တင်းဟာတရုတ်ပြည်သူတွေအကြမ်းနဲ့အစိုးရအကြမ်းမှာဖိအားကြီးကြီးမားမားဖြစ်ခဲ့ပါတယ်။အဲ့ဒီဖြစ်ရဲ့အပြီးမှာပဲကြားဖြန့်ကိစ္စကိုတရုတ်အစိုးရကလစ်လျူမရှုထားတော့ဘဲဖိအားပေးလာတာကိုတွေ့ရပါတယ်။2025ခုနှစ်နိုဝင်ဘာလလယ်ရောက်ချိန်မှာတော့ကြားဖြန့်နှိမ်နင်းရေးအရေးတွေဟာပိုပြီးမြင်သာလာတာကိုတွေ့ရပါတယ်။ကြားဖြတ်နှိမ်နင်းမှုတွေထဲမြင်သာတဲ့လုပ်ရက်ကတော့ကမ္ဘောဒီးယားစီးပွားရေးလုပ်ငန်း PRIS လုပ်ငန်းစုကိုတည်ထောင်သူချန်ဂျီကိုကြားဖြတ်လုပ်ငန်းတွေမှာပါဝင်နေဆိုပြီးဗြိတိန်နဲ့အမေရိကန်ကအရေးယူချိန်နဲ့တပြိုင်နက်တည်းမှာမြန်မာစစ်တပ်ရဲ့ KK ပတ်စီနီမှုဖြစ်ပွားခဲ့ပါတယ်။အဲဒီနောက်ရွှေကုတ်ကိုမြို့သစ်စီမံကိန်းတွေကိုစစ်တပ်နဲ့ BGF ကဝင်ရောက်ရှင်းလင်းချိန်မှာနိုဝင်ဘာ18ရက်ကနေ21ရက်နေ့အတွင်းနိုင်ငံသားတ1000ကျော်ဖမ်းမိခဲ့ကခွင့်ပြုချက်မဲ့အဆောက်အုံ6လုံးနဲ့ကကွန်ပျူတာ2600ကျော်နဲ့မိုဘိုင်းဖုန်း2000ကျော်သိမ်းဆည်းရမိခဲ့တယ်လို့စစ်တပ်ကထုတ်ပြန်ထားပါတယ်။အဲ့ဒီသိမ်းဆည်းရမိခဲ့တဲ့ဖုန်းတွေနဲ့ကွန်ပျူတာတွေကိုစစ်တပ်ကလမ်းကျိတ်ဆက်နဲ့ကျိတ်ပြီးရှင်းလင်းတာတွေလွှတ်ဆောင်ခဲ့တာဟာအကြီးပိုင်းတာဝန်ရှိသူတွေရဲ့တပ်တွေအချက်အလက်တွေကိုဖျောက်ဖျက်ပစ်တာလို့နိုင်ငံရေးလိလာသုံးသပ်သူတွေကဆိုနေကြပါတယ်။ကြားဖြတ်အရေးဆောင်ရွက်သူတဦးကတော့စစ်တပ်ကကြားဖြန့်အဆောက်အုံတွေကိုဖြိုခွဲတာတွေပြုလုပ်နေပေမဲ့လည်းတစ်ဖက်အကာအကွယ်ပေးထားတဲ့အခြေအနေရှိသေးတယ်လို့ဆိုပါတယ်။
အဲ့တော့လက်ရှိနိုင်ငံအရာလုပ်တယ်နိုင်ငံဆိုတော့ဘယ်နိုင်ငံမဆိုဘောမြန်မာမှာဘယ်အစိုးရမဆိုဘောဒီစက္ကစားတွေကိုသူတို့ထိုင်းဒီစက္ကစားတွေပတ်သက်နေတယ်ခရင်လက်နက်ကန်ကိုသူကနေချာကုန်နေချာမှာသူရဲ့အချုပ်ချာတာအားလိုက်နေတယ်သိတာတို့ကမေယောရင်းလာလားအမီစုပြလားပါလားလားတုံခဲပဲအဲ့တော့နည်းနည်းငယ်အချင်းချင်းညှိပြီးတော့လုံနေပြီးမလဲဘူးဒါပေမဲ့ခုနပြောတဲ့ international တို့ကဘယ်လောက်ကြီးဖြစ်အားလဲဂျာပန်က train ဖြစ်လို့ဂျာပန်စကားကိုပြောလိုက်ဂျာပန်တင်းကိုလိုက်လိုက်ဂျာပန်ပုံတင်လိုက်ဂျာပန်အကြောင်းကိုနိုင်ငံတကာတစ်ခုခုရဲ့ company တစ်ခုခု program တစ်ခုခုမှာဒါပြီးတော့ဂျာပန်အကြောင်းကို CSO တစ်ခုခု NGO တစ်ခုခုမှာအဲ့ issue ကိုထည့်လိုက်တာနဲ့ထွန်းဖြစ်နေပြီးပတ်စံနေရနေပြီးလူလူထောက်ခံနေတဲ့အချိန်မှာလူတိုင်းလုံးညာတော့ဒါအမေရိကန်လည်းထားလို့တာဒါပေမဲ့သူဘယ်လောက်ကြီးတော်အောင်လဲဆိုတော့ကျွန်တော်မသိဘူး
2029စစ်စင်ရေးစတင်ခဲ့တဲ့2023ခုနှစ်အတွင်းရမ်းမြောက်မှာရှိတဲ့ကြားဖြန့်တွေကိုတရုတ်နဲ့မြန်မာစစ်တပ်ပေါင်းပြီးဖိဖိစီစီနှိမ်နင်းခဲ့ပါတယ်။လက်ရှိထိုင်းမြန်မာနယ်စပ်ကကကေပတ်နဲ့ရွှေကုတ်ကူကိုရှင်းလင်းတဲ့အခါမှာတော့တရုတ်မြန်မာထိုင်းသုံးနိုင်ငံပေါင်းပြီးဆောင်ရွက်နေတာလို့သိရပါတယ်။စစ်တပ်ကျင်းပမဲ့ရွေးကောက်ပွဲနီးကပ်လာတဲ့အချိန်တရုတ်အစိုးရကစစ်တပ်အပေါ်ဓာတ်ရိုက်တော်၎င်းတွဲဝိုက်တဲ့နီးနဲ့တော်၎င်း ဖိအားအပြင်းအထန်ပေးလာခဲ့ပါတယ်အဲ့ဒီဖိအားရဲ့အကျိုးဆက်အဖြစ်စစ်တပ်ဟာမဟာမိတ်တပ်တွေဖြစ်တဲ့ BGF နဲ့ KNA တို့ကိုကြမ်းဖြန်တွေထပ်လက်မခံဖို့နဲ့ရှိပီးသားတွေကိုနှိမ်နှင်းကရွေးကောက်ပွဲကိုထောက်ခံဖို့ညွှန်ကြားတာတွေလွှတ်ဆောင်ခဲ့တယ်လို့သိရပါတယ်။ကြမ်းဖြန်ကိစ္စဟာအာရှဒေသတွေနိုင်ငံတွေသာမကဘဲအနောက်နိုင်ငံတွေအတွက်ပါစိုးရိမ်စရာဖြစ်လာခဲ့ပါတယ်။ American Congress လွှတ်တော်အမတ်တွေကကြမ်းဖြန်လုပ်ငန်းတွေပါဝင်ပတ်သက်တယ်လို့စွပ်စွဲခံရတဲ့စစ်တပ်အရာရှိတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လက်နက်ကိုင်မဟာမိတ်တွေအပေါ်ထိရောက်တဲ့ပိတ်ဆို့အရေးယူမှုတွေပြုလုပ်ဖို့တောင်းဆိုမှုတွေပေါ်ထွက်လာခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကတော့အမေရိကန်နဲ့အတူကြားဖြတ်နှိမ့်နေရေးပူးပေါင်းဆောင်ရွက်မှုတွေဆောင်ရွက်သွားမယ်လို့ပြောပါတယ်
။လက်ရှိဒေါ်လာရဲ့အခြေအနေကဒီအန်ယူဂျီပါဝင်ဒိုင်းနာဒေါ်လာအင်အားစုတွေအားဆိုရင်လည်းဆုံးမထည့်ချုပ်နေမြေတွေလည်းဒါရှိလာတဲ့အခြေအနေပေါ့နော်။ပြီးတော့ဒီနေဆက်ကိတ်တွေဆိုရင်လည်းရှိုးကိတ်တွေဆိုရင်ဒိုင်းဒေါ်လာရဲ့အင်အားစုတွေဆုံးမထားတဲ့အနေအထားမျိုးတွေဖြစ်ပါတယ်။နော်အဲ့တို့ကြောင့်မလို့အဲ့ဒါအပြေပေါ့နော် NUG အနေနဲ့ဆိုရင်လည်းဒီရသက်ဖြစ်ကျော်ရှားလွှဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေဟိုကျွန်တော်တို့အဖွဲ့လည်းဖွဲ့ထားပြီးတော့ပေါ့နော်ဒီလိုမျိုးကိစ္စတွေကျွန်တော်တို့တိုက်ဖြတ်နိုင်ဖို့အတွက်လည်းပဲဒီဇိုင်းမမတ်တာဆောင်ရွက်နေတာရှိပါတယ်နော်အဲ့တို့ကြောင့်မလို့ဒီအမေရိကန်အပါအဝင်ပေါ့နော်ဒီတရုတ်တို့ထိုင်းတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုက်ဖြတ်ဖို့စူးစမ်းနေကြတဲ့နိုင်ငံတကာတိုင်းပြည်တွေအကုန်လုံးနဲ့ကျွန်တော်တို့ကတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်။အဲလက်ရှိကိုလည်းပဲကျွန်တော်တို့အထူးပြင်းတော့ဒီသတင်းချဲ့လက်ကိစ္စတွေဖလဲတာတွေပေါ့နော်။ဖလဲတာတွေဒါတွေကိုလည်းပဲကျွန်တော်တို့ကဆောင်ရွက်နေတာရှိပါတယ်ဗျ
။ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင
်။ sbs.com.au/bemis ကိုဟုံးနေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင
်။ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မြဝေမှတ်ချက်ပေးပါ
Lowe's early Black Friday deals are going fast. Don't miss up to 50% off select major appliances. Plus, up to an extra 25% off when you bundle select major appliances. And with Christmas around the corner, you're going to need more string lights, right? Save $4 on GE LED 100 count string lights, now just $5.98. Lowe's, we help, you save. Valid through 12/3. Selection varies by location. Select locations only. While supplies last. See Lowe's.com for more details.